那他们就是在库内欧格兰那些草原维拉维尼维耶维尼松吉亚巴塞的那批伊的维尼米格拉现在看得了解为但是加马水加拿大六月三大比瓦水将高木米格拉十八岁亚六马当然了现在都被迫于双开外国人出现亚的上下负担金子阿育达那波那达那布拉达那杜卡达那弗里巴那达那都是达那高木譬如家的一库看那嘛家有奇妙的母家的当然了现在亚的没打包那么多而且西屋上没打都不会第二路就不爱情名给他都那么ဝိနည်းမင်္ဂလာအနုမောဒနာတာရဏိယဩဝါဒကထာစကားနာကြပြီတတဘဝုထုစုစုလို့လူတန်းစကားလို့ပြည့်စုံသောချာမြတ်တံပေးဝေခြင်းဖြင့်ဒီခန္ဓာပြည့်စုံရဒါကြောင့်ခုခါမှာကြောက်ချစ်ရောက်တော်မူကြတဲ့ဆန္ဒတော်ရှင်တွေများကမေတ္တာဘာဝနာပွားသောအဖြစ်မေတ္တာသုပ္ပရိတရားတော်ကိုပွားချင်ကြပါစို့ยะตานุภาวะโตยะคังเทวะตะติติปีตะนังยะมีสีวานิโยสันโตพระเตติวะตัตตะติโตทุกังทุติตุโตสาปัพพะเกสิตัพพะติเทวะมาริบุตุติตังปริตังธัมมะนะมะเหကရဏိယမထကုတလေနာယန္တံတန္တပရဝိတမိသာသေသောဘုဇုသတုစုသာသူဝေသောသတ္တဘုဒ္ဓတိပါတိတန္တုတကောသာသူဝေရောသာအပ္ပကိသောသတ္တလဟုကဝုတိတန္တိတရိယောသာတိဝေကောသာအပ္ပကကောပြုလေပါဏတုကိတောသာသာကုဒ္ဓမာသရိကိဉ္စီစေနာဝေညုပရိဥပဝရေယောသမိတောဝါခိမိတောဟောတုသဝတတဘဝတုသုခိတတာယေကေစီပါဒဘုဒ္ဓတိသတဝါထောရဝန္တဝသေတာဣဃဝါယေဝမဟတာမိစိပါရဒကာဒုက္ခတုလာဒိဋ္ဌာယေဝအဒိဋ္ဌာယေဝဒုရိမသတိအဝိတုရိဘုဒ္ဓဝါသမ္မဝေတိဝါသဝတ္တတဘောဓုဒုက္ခိတ္တနာပရောပရဏိယဝေတာနာတိပိနေတာကရစေနာကံစီဇာရောတနာပတိကာတိညာနေညာပညာတာဒုက္ခမေစေယမဟာတန်တိယဗုဒ္ဓမာယတာဧကဗုဒ္ဓမတိခေဧဝံမိသဝဘုတေတုမာနတပဝေအပရိမာဏမေတ္တေသတ္တဝါလောကသမိမာတ္တပါဝေအပရိပန္နံဘုဒ္ဓံရောသတိရိယေသာအတ္တံပါဒံအဝိရမတ္တပတ္တံဒိဋ္ဌသရဏိတေနောဝါသရယာရောယဝတ္တံဝိတဝိတောဧတံတတေဒိဋ္ဌေယဗြဟ္မမေတံဝိဟာရပိရမောယေနိသတုပေဓမ္မာသီလဝါဒတနေသတ္တပန္နောကာမေတုဝိနေယကေတံနာဟိသတုကပတိယပုဏ္ဏရေတိဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိသိသသရဏတပ္ပန္နောသူကတောလောကဝိတုလောတရောပုရိသဓမ္မသာရတိတတ္ထာဒေဝမလုတာနံသုဒ္ဓောဘဂဝါသရဟံသောဘဂဝတ္တဓမ္မောသာသီယောအခါတိကောဧပတိကောဩဝတိကောဣတ္တကံဝိရိတဘောဝိညုတိသောပတိပ္ပန္နောသောဝတ္တသာဝကသံဃောဥဇဝတိပ္ပန္နောကဝတ္တသာဝကသံဃောယာယပတိပ္ပန္နောကဝတ္တသာဝကသံဃောသာသီတိပတိပ္ပန္နောကဝတ္တသာဝကသံဃောယတိတံသတ္တရေပုရိသယုတတိအတ္တပုရိသပုဂ္ဂလာဧသဗဂဝေတောသဝကသံဃောအာဟုရေယောပါဟုနေယောတခိနေယောသတ္တိကရဏီယော နောတရပောညာခိတံလောကနာဧဝံဘုဒ္ဓံသရဏာနံဓမ္မံသင်္ဆာပိတောဝေလောသဗ္ဗိတတဝါလောမဟသောနဟိတတိယာနတိမေတံဝါမေလိသသဂုဏတတတောဘာပေသောတသူပိနာအာကန္တံဘုဒ္ဓတုဘာဝေနာဝိနတမေတုယာနတိမေတံဝါမေလိသယောသဗလာဘောသဂုဏတတတောဘာပေသောတသူပိနာအာကန္တံဓမ္မာတုဘာဝေနာဝိနတမေတုယာနတိမေတံဝါမေလိသယောသဗလာဘောသဂုဏတတတောဘာဝေဩဒုတုပိနာအာကတံသာသာလူပါဝေနာဝိတတမေတုဘောဝေတုသဗ္ဗပိင်္ဂလံရက္ခန္တုသဗ္ဗတိဝေတာသဗ္ဗဗုဒ္ဓလူပါဝေနာသရာသုတိယောဝိတိဘောဝေတုသဗ္ဗပိင်္ဂလံရက္ခန္တုသဗ္ဗတိဝေတာသဗ္ဗဓမ္မာလူပါဝေနာသရာသုတိယောဝိတိဘောဓုသဗ္ဗမင်္ဂလံရက္ခန္တုသဗ္ဗတိဝေတာသဗ္ဗတံဃာနုဘာဝေနာသရာသုခိဘဝန္တုတေစက်တည်းပြင်းပြောင်းရာဝိနည်းမင်္ဂလာအခါတည်းဖြစ်ပြီး2021ခုနှစ်ဩဂုတ်လ26ရက်နေ့မှာဝိနည်းကာလအမတ်တရားအဖြစ်ဖြင့်ပြုလုပ်သည့်ကုသိုလ်မင်္ဂလာခန္ဓာ၌ဟောကြားအပ်သောသာရဏိယဩဝါဒကထာတရားစကားပါရဏီယဆုံးအစဉ်မပြတ်မှတ်သားပြီးတော့တတိယတေကိုသစ္စာပြဟောကြားတဲ့တရားတော်တွေဟာစင်တာဝရနှလုံးသားထဲမှာမှတ်သားပြီးတော့အခါအားလျော်စွာလိုင်းနာจิต300ရတဲ့တရားတွေဖရတရားတော်တွေဟာစေဝါနဲ့အလားတူတူစေစရာတောက်မှယောဂပြောက်တာလိုပဲသစ္စာပြတရားတော်ဒီမှာလဲနာကြာမှတ်သားပြီးတဲ့အခါမှာလိုက်နာခြင်းသုံးမှုပြုချာလိုက်နာခြင်းသုံးမှုပြုတဲ့အခါမှာမိမိရဲ့နှလုံးသားထဲရောက်တယ်လို့ဒီလိုဆိုအသုံးပြုတာအပ ্লাই လုပ်တယ်အဲဒါလို့အသုံးချပြီဆိုတဲ့အခါကျတော့အကျိုးတရားကိုဖြစ်ပေါ်စေနာကြာမှတ်သားထားတာအသိဉာဏ်အနေနဲ့မိမိတဏ္ဍာမှာအလိုရှိတဲ့အခါမှာစဉ်းစားဆင်ခြင်နိုင်ဖို့ဘုရားတရားတော်တွေကိုမှတ်သားထားကြ။မှတ်သားထားပြီးတော့အကြောင်းတိုက်ဆိုင်လာတိုင်းတိုက်ဆိုင်လာတိုင်းဒီတရားတော်တွေကိုနှလုံးသွင်းဆင်ခြင်ပေးခြင်းဖြင့်မိမိပုံမှာဆိုးကျိုးကိုဖြစ်ပေါ်စေတဲ့အကုသိုလ်တရားတွေကိုဟန်တန်းနိုင်ပြီးကောင်းကျိုးကိုဖြစ်ပေါ်စေတဲ့ကုသိုလ်တရားတွေမိမိတဏ္ဍာမှာဖြစ်စေ။သစ္စာဘုရားအဓိကဟောတဲ့တရားတွေကအဓိကနှလုံးသွင်းရမှာတော့အကုသိုလ်ဆိုတာမဖြစ်ဖို့နဲ့ကုသိုလ်ဆိုတာဖြစ်ဖို့ဘယ်လောက်ပဲဖြစ်ဖြစ်မြတ်စွာဘုရားကဟောကြားလေးရှိတယ်။လောကလူတွေကဒီလောကတော့ကောင်းတဲ့အလုပ်ပဲလို့ဒီလိုတသမတ်ထဲပြောမိမယ်လို့မြတ်စွာဘုရားကတော့လုံးတဲ့နာနဲ့မလုံးတဲ့နာကိုဘာနဲ့ခွဲတယ်လဲလို့ဆိုရင်ကုသိုလ်တွေတိုးတက်ပြီးတော့အကုသိုလ်တွေဘက်ကဆွလုပ်သွားမယ်ဆိုရင်လုံးတဲ့နာကုသိုလ်တွေဘက်ကဆွရုပ်ပြီးတော့အကုသိုလ်တွေတိုးတက်လာမယ်ဆိုရင်မလုံးသိမ့်ဘူးလို့ဒီလိုပဲဟောတယ်သူကဒါကအင်မတန်မှလည်းတဘာဝချတယ်ပေါ့နော်။ကောင်းတဲ့အလုပ်ဆိုပေမဲ့လို့ကုသိုလ်မဖြစ်တဲ့အလုပ်တွေကရှိတတ်သေး။အများစိတ်ထဲမှာကောင်းတယ်လို့ဒီလိုယူဆရပေမဲ့လို့တခါတည်းရန်ကုသိုလ်မဖြစ်တဲ့အလုပ်တွေရှိတာ။အဲဒါကြောင့်လို့ကုသိုလ်မဖြစ်တဲ့အလုပ်ဆိုလို့ရှိရင်မြတ်စွာဘုရားကရှောင်ရှားပြီးတော့ကုသိုလ်ဖြစ်အောင်တတိထားဖို့အဲဒီစံနှစ်ခုနဲ့ပဲအမြဲတမ်းဟောလေးရှိတယ်။
နောက်ဆုံးပြောရမယ်ဆိုလို့ရှိရင်ဘုန်းကြီးဝဋ်ထတော်မပဲမြတ်စွာဘုရားကသင်္ကန်းနဲ့ပတ်သက်ပြီးဟောထားတာရှိတယ်နော်စီဝရံဒုဝိဒေနဝရမိသေဝိတဗံပိအသေဝိတဗံသင်္ကန်းဆိုတာသုံးသင်္နာမသုံးသင်္နာနှစ်မျိုးခွဲဟောလို့လေဒီသင်္ကန်းကိုသုံးပြုလို့အာဟုသူတွေတို့ပွားပြီးကုသိုလ်တွေလည်းပါမယ်ဆိုမသုံးသင်ဘူးအဲ့တော့ဘုရားနဲ့ကုသိုလ်တွေတို့ပွားလို့အာဟုသူတွေညဒီအာဟုသူတွေလည်းပါပြီးတော့ကုသိုလ်တွေတို့ပွားမယ်ဆိုရင်တော့သုံးသင်တယ်လို့သူတို့ပြောတာမာနဆိုရင်လည်းပဲဒီတိုင်းပဲထားသင်တဲ့မာနမထားသင်တဲ့မာနလို့နေရာတိုင်းနေရာတိုင်းမှာမျက်စောပြားကအဲ့လိုခွဲခြားပြီးတော့ဟောတယ်အဲ့တော့ခေါင်းကြီးတို့တွေတတိထားဖို့ရတာကုသနာမကုသိုလ်ဖြစ်တဲ့အလုပ်ဖြစ်ပေါ်နေထို့ကုသိုလ်ဖြစ်တဲ့အလုပ်ဟာအကုသိုလ်တွေကိုရောပါသွားစေတတ်တယ်လို့အကုသိုလ်မဖြစ်တဲ့အလုပ်ဒီအလုပ်တွေကိုရွေးချယ်ပြီးတော့လုပ်ကြအဲ့တော့မျက်စောပြားကအခြေအနေကောင်းတွေကိုဖန်တီးပေးတဲ့သဘောပဲမျက်စောပြားကကဲတင်တယ်မားစားတယ် blessing ပေးတယ်ဆိုမဟုတ်ဘူးမျက်စောပြားအခြေအနေကောင်းတွေပဲဖန်တီးပေးတယ်ဒါကလက်တွေ့နဲ့လည်းအမတန်မှသဘာဝကျဘယ်ညာပဲဖြစ်ဖြစ်အချိန်တွေကောင်းကိုပဲဖန်တီးပေးနိုင်တယ်လုံလို့မရအချိန်တွေကောင်းရှိရင်ဖြစ်လာတာပဲအဲ့ဒီအချိန်တွေကောင်းတစ်ခုကိုပါဠိစာပေမှာဟိတလို့ခေါ်တယ်ဟိနောတိဖလံပောတတိအေတ္တနာတိဟိတအကျိုးစီးပွားအကျိုးရဲ့စီးပွားအကျိုးကြီးစီးပွားဆိုတာအကျိုးတရားတွေကိုများများပြားပြားဖြစ်ပွားစေနိုင်တဲ့အခြေကောင်းအနေကောင်းနော် condition လို့ခေါ်တာပေါ့အဲ့ဒီလိုအခြေကောင်းအနေကောင်းတွေကိုဖန်တီးပေးရတယ်မိဘကသာသမီပညာတတ်စေခြင်းနဲ့အခြေအနေကောင်းတာကိုပဲဖန်တီးပေးလို့ရမိဘစာချက်ပေးလို့မရဘူးဆရာကောင်းသမားကောင်းထံပို့ပေးတယ်ကျောင်းကောင်းအပ်ပေးတယ်ဒါအခြေအနေကောင်းဖန်တီးပေးတာပဲပေါ့အဲ့ဒီလိုအခြေအနေကောင်းတစ်ခုပဲဖန်တီးပေးလို့ရှိပေးကစားမှာပဲဖြစ်ဖြစ်အချိန်လေးကောင်းနေတာအမှန်တမ်းအရေးကြီးတယ်လို့အဲ့ဒါကြောင့်လို့မြတ်စွာဘုရားကအချိန်လေးကောင်းမှလုံယူနိုင်တာဖြစ်သွားကြအောင်အချိန်လေးကောင်းတစ်ခုရထားဖို့အမှန်တမ်းအရေးကြီးဘုန်းကြီးတို့တွေလူ့ဘဝရထားတာဟာအချိန်လေးကောင်းတစ်ခုရထားတယ်လို့ပြောလူဖြစ်ဖို့ရခဲ့တယ်ဆိုတာဒီအချိန်လေးကောင်းနေကြောင်ပြောတာအမှန်ကတော့လက်ဆိုတာလူတွေချမ်းသာတယ်ဒီပြမဆိုတာလေအဘိဓါကျင့်စဉ်ကျင့်ပြီးတော့ဒီဆံရမဆံပိန်ရှင်နေရမပြမပြေရောက်နိုင်တာဆိုဟိုကုရကုသအာဖြင့်တော့တာတာပဲပြမတွေကလူတွေတဲ့ကုသအာဖြင့်တာတကယ်စဉ်းစားကြည့်မယ်ဆိုလို့ရှိရင်ပြမဖြစ်ဖို့နဲ့လူဖြစ်ဖို့ဘယ်အခဲရင်လို့ဆိုရင်ပြမဖြစ်ဖို့အခဲနေလူဖြစ်ဖို့ကမခဲရင်ဘူးဒါနကောင်းမှုလေးနဲ့လည်းလူဖြစ်တာပဲသီလလေးနဲ့လည်းလူဖြစ်တာပဲဘာဝနာမပါနဲ့အောင်လူဖြစ်နိုင်တယ်ပေါ့။အဲမြမကျတော့ဘာဝနာမပါလို့လုံးဝလူမြမမဖြစ်ဘူးပေါ့နော်။အဲ့တော့သို့သော်လည်းမြတ်စွာဘုရားကမြမပြည်ရောက်ခဲတယ်လို့မြမအဖြစ်ဟာရခဲ့တယ်လို့မဟုတ်ဘူးလူဖြစ်တာရခဲ့တယ်လို့ခေါ်တာဆိုတာ။ဘုန်းကြီးတို့တွေစဉ်းစားကြည့်ဖို့လိုအပ်တယ်။တချို့ကတော့ဥယျာဉ်နဲ့နှိုင်းရှင်ပြီးတော့လူဖြစ်ဖို့ရခဲ့တယ်ဆိုတာမနုဿတ္တဘာဝဒုံလဘောဆိုတဲ့ပုံမှာတန်လျာရှိချင်တာ။ဒါပဲလို့ဆိုတော့ဒီကနေ့ခေတ်မှာလူဦးရေကတန်ပေါင်း6000တန်ပေါင်း9000မကြခင်10000 9000 1000ဆိုတာလူတွေတိုးနေတယ်လို့လူဦးရေများလာတယ်လို့ဆိုတာကိုကြည့်ပြီးလူဖြစ်ဖို့မခဲရမှာဘူးလို့ဒီလိုတွက်တဲ့လူလည်းရှိတယ်ပေါ့နော်သို့တော်နိုင်စာပြီးကြည့်မယ်ဆိုရင်တခြားဦးရေနဲ့ဆိုင်လူဦးရေကတမန်နေတယ်ပေါ့အဲ့တော့နေတာများတာတဲ့ဘာနဲ့တွက်ရမလို့ဆိုတန်ဘူးနဲ့တွက်တဲ့နဲ့လူဖြစ်ဖို့ခဲနေဆိုတန်ဘူးနဲ့တွက်ပြီးတော့ပြောသစ္စာပြာဟောတာတဲ့တုတ်တန်တစ်ခုရဲ့မှာဆိုလို့ရှိရင်လူဘွားဟာတဲ့နတ်ပြည်နဲ့ငရဲပေါင်းဆက်ထားတဲ့အနေအထားမျိုးဆိုလိုတာကဒုက္ခလည်းရှိတယ်ဒုက္ခလည်းရှိဒုက္ခကရှိသည့်အတွက်ကြောင့်လူတွေကသံဝေဂတရားရှိကြတယ်သံဝေဂတရားရဲ့တွန်းအားကြောင့်ကုသကောင်မှုလုပ်ဖြစ်ကြတယ်ဒုက္ခတွေရှိသည့်အတွက်ကြောင့်အော်ချမ်းသာရဲ့သဘာဝကိုနားလည်တယ်နားလည်သည့်အတွက်ကြောင့်ချမ်းသာဒုက္ခရဖို့အတွက်ကုသကောင်မှုလည်းလုပ်ဖြစ်ကြတယ်တကယ်တော့လူဘုံလူဘွားဆိုတာကုသိုလ်လုပ်ဖြစ်ဖို့ရအတွက်အကောင်းဆုံးအခွင့်အလမ်းတွေရှိတယ်လို့သူတို့ဆိုလိုတာပါအဲ့တော့အဲ့ဒီအနေအထားနဲ့ကြည့်မယ်ဆိုရင်ကုသိုလ်လုပ်ဖို့အခွင့်အလမ်းဟာ နတ်ပြည်မှာလည်းသိမရှိနိုင်ဘူးဂျမားပြည်မှာလည်းသိမရှိလားဟိုအပယ်လေးပုံဆိုတာတော့စိတ်ကူးတဲ့တောင်မရနိုင်ဘူးပေါ့နော်အမှန်တမ်းမှခဲနေတယ်အဲ့တော့လူကြီးဟာဘုရားမအချင်းကြီးတွေကောင်းတယ်ဆိုတာအချင်းကြီးကောင်းနေရထားတယ်ချိန်လေးမှာဘုန်းကြီးတို့တပည့်လုံးတင်လုံးထိုက်တယ်လို့အဲ့ဒီအချင်းကြီးကောင်းဆိုတဲ့အထက်မှာထပ်ပြီးတော့မြတ်စွာဘုရားကတံပတ္တိ14မျိုးဆိုတာဟောထားတာလေးကိုမှတ်သားနိုင်ဖို့ကောင်းတယ်ပေါ့တံပတိဆိုတာမြတ်စွာဘုရားကသက္ကလို့ဒီစကားလုံးကိုအသုံးပြုထားတယ်အဲ့တော့ပါဠိစာပေမှာသက္ကဆိုတဲ့စကားလုံးဟာလဲဘင်းဆိုတဲ့ဘင်းဆိုတဲ့အတိတ်ပဲလဲရတယ်ပေါ့ဘင်းဆိုတာဘင်းတက်ထားတဲ့အရာတစ်ခုဟာသူကလွယ်လွယ်ကူကူရွေးရှားသွားလာနိုင်တဲ့သဘောဆိုလိုတယ်ပေါ့ဒါကဘင်းဆိုတဲ့အတိတ်နောက်ဓမ္မသက္ကဘောဓနာတုံးမှာသက္ကဆိုတဲ့စကားလုံးကိုသုံးတယ်အဲ့ဒီသက္ကဆိုတဲ့အတိတ်ပဲကြတော့မြတ်စွာဘုရားမှာတရားဓမ္မတွေကိုသိတဲ့ပฏิဝေဒဉာဏ်ကြီးစတဲ့ဖြစ်ပေါ်လာပြီးတဲ့နောက်မိမိသိတဲ့တရားတွေကိုထုတ်ဖော်ပြီးတော့တရားဝါတွေကိုရှင်းလင်းဟောကြားတဲ့ဒေသနာဉာဏ်ဆိုတာစတဲ့ဖြစ်ပေါ်လာအဲ့ဒီဉာဏ်တော်ကြီးနှစ်ခုပฏิဝေဒဉာဏ်ဖြင့်သိထားတဲ့တရားတွေကိုဒေသနာဉာဏ်ဖြင့်စတဲ့ပြီးအသုံးချလည်ပတ်ဟောပြောတာဖြစ်သောကြောင့်ဓမ္မသက္ကလို့ဆိုတာဒေသနာဉာဏ်ကိုပฏิဝေဒဉာဏ်နဲ့ဒေသနာဉာဏ်ဒီနှစ်ခုကိုဥတည်ပြီးတော့ခေါ်ထားတာလို့ဒီလိုဆိုလိုတယ်။ဒီဉာဏ်နှစ်ခုဟာတတ္တဝါတွေကောင်းကျိုးချမ်းသာတွေလည်ပတ်ဖြစ်ပေါ်စေတတ်တဲ့အသိဉာဏ်မျိုးဖြစ်တဲ့အတွက်ကြောင့်တတ္တဝါတွေရဲ့တဏ္ဍမှာဒီအသိဉာဏ်တွေတိုးပွားလာအောင်ပြုလုပ်ပေးတာမဟုတ်စက္ကလို့ဒီလိုခေါ်တယ်။နောက်စကြဝဠာမင်းလို့စက္ကဆိုတဲ့အတုံးသုံးညံအဲ့ဒါကြတော့အာနာစက္ကတိုင်းပြည်ကိုအုပ်ချုပ်တဲ့အခါမှာဒီဥရိနဲ့လဲပတ်ပြီးတော့ကောင်းကျိုးချမ်းသာတွေကိုဆက်ဆက်ပဲပြဖြစ်ပေါ်စေတယ်ဆိုတဲ့အဓိပ္ပာယ်။အဲတော့သက္ကရဲ့အဓိပ္ပာယ်ကြီးအများကြီးရှိတဲ့အထက်မှာအခုမြတ်စွာဘုရားကတပ္ပတိဆိုတာပြည့်စုံတယ်။ပြည့်စုံမှုတစ်ခုကနောက်ထပ်ပြည့်စုံမှုတစ်ခုကိုတည်ဆောင်သွားနိုင်တယ်။ကောင်းကျိုးတရားတွေဟာဆက်ဆက်ပဲပြဖြစ်ပေါ်စေနိုင်တဲ့တရား၄မျိုးကိုတပ္ပတိ၁၄ပါးလို့ဒီလိုပြောတာ။တပ္ပတိဆိုတာ success ပဲအောင်မြင်ခြင်းပြည့်စုံခြင်းတရားရမှာအစဉ်ပြေတာကိုတံပတိလို့ခေါ်တယ်ဝိပတ္တိဆိုတာချုံငယ်သွားတာပျက်စီးသွားတာဆုံးရှုံးသွားတာတံပတိဆိုတာရရှိလာတာအနေကထားကောင်းတစ်ခုကိုရရှိလာတာပြည့်စုံလာတာကျွယ်ဝလာတာချမ်းသာလာတာတံပတိအဲ့ဒီတံပတိ၄ပါးဟာစင်စစ်မပြတ်လူရည်ရဲ့တဏ္ဍာမှာလေပတ်ဖြစ်ပေါ်နေမယ်ဆိုလို့ရှိရင်ကြီးထွားတဲ့ကြီးထွားတိုးတက်တဲ့တိုးတက်လာနိုင်တယ်လို့ဒီလိုဆိုတာနော်အသေးလေးကအကြီးကြီးဖြစ်လာတဲ့အနေအားနဲ့မြင့်ရဟိုရောက်လာတာ။ဘာလို့လို့ဆိုတော့ကောင်းကျိုးတရားတွေကိုတစ်ခုပြီးတစ်ခုဆက်ဆက်ပြီးတော့ဖြစ်ပေါ်စေတတ်လို့ဒီတစ်ခုရှိရင်နောက်တစ်ခုရှိလာတယ်ဆိုတဲ့အဓိပ္ပာယ်တွေဟာတစ်ခုနဲ့တစ်ခုဟိုတိုင်းပေါ့လင်းလောက်ထားတဲ့သဘောဆက်နေတဲ့သဘောပြောပရိစ္ဆေသဘောပတ်မှလို့ပဲဒါရှိလို့ဟိုဟာရှိရတယ်ဆိုတာဒါဖြစ်လို့ဟိုဟာဖြစ်ရတယ်ဆိုတဲ့အကြောင်းအကျိုးဆက်ပြတယ်လို့ပဲဒီတမ္ပတိ14မျိုးကလည်းပဲတခုတခုဆက်ဆက်ပြီးတော့လက်ပတ်နေလက်ပတ်နေလို့ရှိရင်လူတွေကဘဝမှာလည်းပဲတမ္ပတိနဲ့ပြည့်စုံနိုင်တယ်အောင်မြင်နိုင်တယ်နောက်ပြီးတော့ဒီနောက်ဆုံးမှာဘဝကထမြောက်တဲ့နိဗ္ဗာန်ဆိုတဲ့တမ္ပတိကိုလည်းပဲရရှိနိုင်တယ်လို့ဒီလိုဆိုပါလားမနုဿတမ္ပတိလူစည်းစိမ်ချမ်းသာဒေဝတမ္ပတိနတ်စည်းစိမ်ချမ်းသာနိဗ္ဗာန်တမ္ပတိနိဗ္ဗာန်ချမ်းသာလို့ဆိုတာတွေကိုလည်းဟောဒီတမ္ပတိ14မျိုးကဖြစ်ပွားစေနိုင်တယ်ဆိုဒီတရားလေးမျိုးဟာကုသနာမှာဖြစ်စင်စဲမပြတ်ဖြစ်နေအောင်ကြိုးစားအထောက်အကျအတ္တိထားဖို့လိုအပ်တာပေါ့နော်အဲဒီမှာသမတိ14မျိုးဆိုတာဘာလဲလို့ဆိုရင်နံပါတ်1ကပฏิရူပဒေသဝါသမင်္ဂလာတရားထဲမှာလည်းပဲဒီတရားကိုမျက်စောပြထည့်ဟောပฏิရူပဆိုတဲ့အဓိပ္ပာယ်ကမိမိနဲ့တင့်လျော်တဲ့မိမိနဲ့တင့်လျော်သောတင့်လျော်တယ်ဆိုတာကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေနိုင်သောဓမ္မတင့်လျော်တယ်လို့ပြောတာကိုယ့်အတွက်အကျိုးဖြစ်တော်လို့ဆိုလိုတယ်ကိုယ့်အတွက်အကျိုးဖြစ်တဲ့ဒေသမှာနေထိုင်ရမယ်လို့ဒါဟုတ်တာပဲတခါတခါကျတော့ဒီဥမာပဲကိုယ်ကကျမ်းမာရေးရခြင်းနဲ့ဒေသကကျမ်းမာရေးမကောင်းတဲ့ဒေသဖြစ်နေကျမ်းမာရေးဘယ်လိုလုပ်ရမရနိုင်ဘူးပေါ့နော်အဲ့တော့ကျမ်းမာရေးပြည့်စုံနေတဲ့ဆိုတဲ့ပုဂ္ဂိုလ်ကကျမ်းမာရေးနဲ့ပြည့်စုံနိုင်တဲ့ဒေတာမျိုးကိုရွေးချယ်ပြီးတော့နေချာတာဒါပฏิရူပဒေတာဝါဒကိုခေါ်တယ်။ နောက်တစ်ခါကိုကကုသိုလ်လုပ်ချင်တယ်ဆိုရင်ကုသိုလ်လုပ်ခွင့်ရတဲ့နေရာမှာပဋိပဒေသဖြစ်တယ်။ကုသိုလ်လုပ်ဖို့အမတန်ခက်ခဲတဲ့နေရာမျိုးဆိုရင်ပဋိပဒေသမဖြစ်ပြန်။ပညာရေးလူချင်းများနဲ့ဆိုရင်လည်းကြောင်းကောင်းကောင်းတဲ့သူကောင်းကောင်းဆရာကောင်းကောင်းဒီလိုရှိတဲ့နေရာအသာလေးပဋိပဒေသဖြစ်တယ်သူတို့။အဲ့တော့ပဋိပဒေသဆိုတာချက်ထွင်ပြီးတော့နားလည်ရမယ့်စကားတစ်ခုပဲပေါ့။နော်နိဗ္ဗာန်ဒီချက်ထွက်ပြီးတော့နားလည်ရမယ့်စကားတစ်ခုစီးပွားရေးလုပ်ချင်တယ်ဆိုရင်လည်းစီးပွားရေးအတွက်အခွင့်အလမ်းတွေရှိတဲ့နေရာမျိုးမှာပဋိဥပါလို့ခေါ်တယ်အဲ့ဒါလို့ဆံရဆံရသိနေရတဲ့နေရာတွေညီမကောင်းကျိုးချမ်းသာဆိုတာဖြစ်နိုင်တယ်လို့ဆိုလိုတာအဲဘုရားမသာဝင်သူတော်စင်တွေကတရားဓမ္မကျင့်သုံးပြီးတော့နိဗ္ဗာန်ချမ်းသာကိုရကျင်ပါတယ်ဆိုလို့ရှိရင်တရားဓမ္မထွန်းကားပြီးနိဗ္ဗာန်ချမ်းသာကြအောင်တရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ရည်မြတ်စွာဘုရားသာသနာထွန်းကားတဲ့နေရာမျိုးတွေဟာဒါသူတို့အတွက်ပဋိဥပါမယ်ပေါ့အဲဒီလိုပဋိဥပအရမနေမယ်ဆိုရင်ကိုလိုချင်တဲ့အကျိုးတရားတွေဖြစ်ထွန်းတယ်တဲ့အောင်မြင်နိုင်တယ်လို့ဆိုဒါသိမှန်တာပဲပေါ့နော်ဒီတစ်ခုကကောင်းပြီပဋိဥပလို့ဆိုရယ်ကိုနဲ့တင်းတော်တဲ့နေရာတစ်ခုကိုရွေးချယ်ပြီးတော့နေထိုင်လို့အကျိုးတရားတွေကိုရလာပြီဆိုဘယ်လိုအကျိုးတရားတွေရလာနိုင်လို့ဆိုတင်းတော်တဲ့နေရာနေတယ်ဆိုတဲ့ကကိုယ်နဲ့စီလျော်တဲ့နေရာကောင်းလို့ရွေးချယ်နေလိုက်တာနဲ့တကယ်နဲ့သူကဆိုပါစို့ဘုရားဗလာဝင်ကြီးအနေနဲ့ပြောမယ်ဆိုလို့ရှိရင်သာသနာထွန်းကားတဲ့နေရာဘုရားတရားတန်ခါယရဏသုံးပါးထွန်းကားတဲ့နေရာမှာနေလိုက်ပြီးဆိုလိုက်တာနဲ့တကယ်နဲ့ဒုတိယဆက်ဖြစ်တဲ့တပ်ပုရိသူပါနေတရာဆိုတာသူတော်ကောင်းနဲ့တွေ့ဆုံခြင်းဆိုတာလေအလုံးလျောက်ပြည့်စုံလာတာပဲအလုံးလျောက်ပြည့်စုံလာတယ်ဒီတချို့နေရာမှာဒီနိဗ္ဗာန်အတွက်စီးပွားရေးအတွက်ပဋိရူပဖြစ်ကောင်းဖြစ်နိုင်တယ်ပညာရေးအတွက်ပဋိရူပဖြစ်ကောင်းဖြစ်နိုင်တယ်နိဗ္ဗာန်ချမ်းသာရဖို့ရတဲ့ပဋိရူပမဖြစ်တာလေအများကြီးရှိတာပေါ့အဲ့တော့နိဗ္ဗာန်ချမ်းသာရဖို့ရတဲ့တပ်ပုရိသလူတော်လူကောင်းလို့ဆိုဒီမှာဒီအတွက်လမ်းညွှန်မှုပြုနိုင်တဲ့ပုဂ္ဂိုလ်ဟာတပ်ပုရိသပဲပေါ့နိဗ္ဗာန်အတွက်ရအောင်ဟောပြောပေးနိုင်တဲ့ပုဂ္ဂိုလ်ဟာတပ်ပုရိသမြတ်စွာဘုရားတို့သစ္စာဗျာဟောထားတဲ့တရားတွေကဒီနေ့ထီအောင်ရှိနေသေးတာဖြစ်တော့ကြောင့်ဒီတရားတွေကိုပဲဟောပြောနေကြသစ္စာဗျာတာပွင့်နေသေးတယ်ဘုရားရှိတယ်လို့ပဲဆိုတာဘုရားတရားတော်တွေရှိနေဒီနိလန်ဒီစိကံရှိနေတာအဲဒါကြောင့်မို့ပတိရူပဒေသမှာနေတော့တပ်ပုရိသူပနေတရားဆိုတဲ့သူတော်ကောင်းအမိဆိုတာလည်းပဲရတယ်ဒါကအမိမရှိလို့ရှင်မဖြစ်နိုင်လောကဘယ်ကိစ္စမှာပဲဖြစ်ဖြစ်အပိယခုအာထာမှုဆိုတာရှိဒါကိုဥပနိတယလို့ပြောတာတကယ်ကိုအာချီးတဲ့အကြောင်းတရားလို့ဆိုလိုတာပေါ့နော်ဥပနိတယရဲ့အတိအကျကအာချီးသောအထောက်အကူသူတော်ကောင်းဟာဒီကောင်းမြတ်တဲ့နိဗ္ဗာန်လမ်းကြောင်းပေါ်ရောက်ဖို့ရတဲ့ကြီးမားသောအထောက်အကူတစ်ခုဖြစ်တယ်ဆိုတော့အဲ့တော့ပဋိရူပဒေသမှာနေတယ်တပုရိသဆိုရင်အထောက်အကူတွေရတယ်ရတဲ့အခါကျတော့ဒါကသူများနဲ့ပတ်သက်တဲ့ external condition လို့ပြောအောင်ပေါ့အပြင်ဘက်ကအကြောင်းတရားတွေအကြောင်းတရားဆိုတာအပြင်အကြောင်းအတွင်းအကြောင်းနှစ်ခုပေါင်းရတယ်အဲ့တော့ပြင်ဘက်ကဒီလိုအကြောင်းတရားနှစ်ခုကောင်းလာတဲ့အခါမှာကိုယ်အတွင်းကကောင်းဖို့ရပါလို့တော့ဆိုတော့ဒါလည်းရေးကြည့်တာကိုယ်အတွင်းကကောင်းရမှာအတ္တတမပဋိဌိလို့ခေါ်တယ်အတ္တတမပဏိတိဆိုတာမိမိကိုယ်ကိုကောင်းစွာထားခြင်းလို့ဒီလိုအဓိပ္ပာယ်ရတယ်။ကိုယ့်ကိုယ်ကိုကောင်းအောင်ထားတယ်လို့ဆိုတာဗဟုတာမလုပ်ဘူး။ကိုယ့်ရဲ့သီလနဲ့ပြည့်စုံအောင်နေတယ်နော်။အကုသိုလ်ကင်းအောင်နေတယ်၊ကုသိုလ်တွေဖြစ်အောင်နေတယ်။ဒါအကျဉ်းအပြည့်ပြောမယ်ဆိုအတ္တတမပဏိတိကိုယ့်ကိုယ်ကောင်းအောင်ထားတယ်ဆိုအဲ့ဒါဟုတ်ပြောတာ။စိတ်ကောင်းနှလုံးကောင်းထားတယ်အကုသိုလ်မဖြစ်အောင်နေတယ်အတ္တတမပဏိတိကိုယ့်ကိုယ်ဒါမှပါပဲတော့လောကကြီးကဘယ်သူမှမကြည်ပွားနိုင်ခုနသာသမီကိုမိဘကဆရာကောင်းကောင်းအကြောင်းကောင်းကောင်းမှအထာပေးမယ်လို့သာသမီကအတ္တတမပဏိတိမရှိဘူးဆိုရင်ဒီကလေးကဘရောမှပညာတတ်မှုဖြစ်ဘူးလေမဖြစ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတာပဲမိဘကပတ်စံတတ်နိုင်လို့တကယ်ကိုအကြောင်းကောင်းတွေပို့ပေးမယ်လို့ပညာတတ်ဖြစ်သွားတာတွေလည်းရှိတယ်ပါဠိလိုတော့ဆိုအတ္တတမပဏိတိဆိုတဲ့လက်ပတ်မှုသူကချုပ်ရင်းသွားတယ်ဟုတ်ဒီစင်စက်မပြတ်ဖြစ်ရမယ်ဟာမဖြစ်ဖဲနဲ့တော့အကြောင်းတစ်ခုချုပ်ရင်းသွားတယ်အဲ့တော့အတ္တတမပဏိတိဆိုတဲ့ဆက်ဟာအမှန်တမ်းအရေးကြီးတာ ရင်းချီးတယ်ကိုကိုကိုကောင်းအောင်ထားတယ်ကိုကိုကောင်းအောင်ပြင်တယ်ဒါအရေးကြီးဆုံးအတခုနဲ့ပေါ့ကိုကိုကောင်းအောင်ပြင်တယ်ဆိုတာကိုဒါနကောင်းမှုမရှိသေးရင်ဒါနကောင်းမှုရှိအောင်လုပ်တယ်သီလမပြည့်စုံသေးရင်ပြည့်စုံအောင်လုပ်တယ်ကမ္မထဘာဝနာအောင်ထောက်ရသည်အထုပ်ဖို့ကြိုးစားတယ်ဟောဒါကိုကိုကောင်းအောင်စိတ်ကောင်းနှလုံးကောင်းမွေးတယ်မကောင်းတဲ့စိတ်တွေကိုကုသနာမှာမဖြစ်အောင်ဖယ်ရှားတယ်တတိထားတယ်ဟောဒါတွေကအတ္တတမပဏိတိလို့ခေါ်တာကိုကိုကိုကောင်းအောင်ပြင်ပေးခြင်းပဲအဲဒါလို့ကိုကိုကိုကောင်းအောင်ပြင်ပေးခြင်းဆိုတဲ့ဒီဆက်လက်ပတ်လာတဲ့အခါပုဗ္ဗိသကတပုညတာတဲ့ကုသကောင်းမှုအားလုံးဟာအခုဖြစ်နိုင်တာတွေအရာအားလုံးဟာကုသရှိခဲ့တဲ့ပုဂ္ဂိုလ်တွေအတွက်သာဖြစ်နိုင်တာဒါဒုက္ခဝရလာကြတဲ့ကထိုက်တဲ့ပုဝိသကတပုညတာအတိတ်ဘဝကုသကောင်းမှုတွေလုပ်ခဲ့ပြီးသားပုဂ္ဂိုလ်ဖြစ်ရဆိုပါစို့အတိတ်ဘဝကုသကောင်းမှုတွေအားနည်းလို့လူဘဝတော့ရလာပါရဲ့သို့တော့လူစင်မမိတဲ့ပုဂ္ဂိုလ်ဖြစ်နေဦးမယ်ရှိသေးတယ်ဒုက္ခဝနော်ဒုက္ခိတာဖြစ်နေတယ်အုံနောက်ကြက်မပြေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အဲ့လိုပုဂ္ဂိုလ်မျိုးဖြစ်နေလို့ရှိရင်အခုပြောတဲ့ဟာတွေလက်ပတ်ဖို့အမှန်မခက်သားဒါကြောင့်မို့အရင်ကကြတာကတော့ကုသိုလ်ကောင်းမှုရှိတာကိုလို့ဟုတ်ကဲ့ဘုန်းကြီးတို့တွေကိုယ့်ကိုယ်ပြန်ဆန်းစစ်ချင်အတိတ်ဘဝကုသိုလ်ကောင်းမှုလုပ်တာလို့ဒီဘဝမှာအသိဉာဏ်ရှိတဲ့လူသားတစ်ယောက်အနေနဲ့လာဖြစ်ကြတယ်မတောင်းမတမကြောင်းဝကြထိုက်တဲ့လောက်ကိုယ့်ဘဝကိုယက်တည်နိုင်ကြတယ်ဒါချင်းနေကောင်းကြီးတခုအဲ့ဒီချင်းနေကောင်းမှာတင့်တော်တဲ့နေရာကိုရေးချပြီးတော့နေမယ်သူတော်သူမြတ်စိတ်ကပ်ပြီးတော့တရားဓမ္မသိအောင်ကြိုးစားမယ်အတ္တတမပဏိတိကိုယ့်ကိုပြင်းပြင်းစင်စင်နှလုံးသွင်းပြီးတော့စိတ်သုံးနေထိုင်ကြမယ်ဆိုလို့ရှိရင်ဒီတမတိ14ပါးဟာလည်ပတ်သွားပြီအဲ့ဒီခြားတာအတ္တသမပဋိဒိရှိသည့်အတွက်ကြောင့်ကုသိုလ်ကောင်းမှုပြုလုပ်မှုဆိုတာလည်းလာတယ်ကုသိုလ်ကောင်းမှုရှိသည့်အတွက်ကြောင့်ပဋိရူပရောက်တယ်ပဋိရူပရောက်သည့်အတွက်ကြောင့်သူတော်ကောင်းနဲ့တွေ့တယ်သူတော်ကောင်းနဲ့တွေ့တဲ့အတွက်ကြောင့်ကိုယ့်ကိုယ်စိတ်ထားတတ်လာတာဟုတ်ဒီလိုအကြောင်းအကျိုးဆင်ဆက်ပြီးတော့ဖြစ်ပေါ်လာတာလေလောကီကိစ္စမှာပဲဖြစ်ဖြစ်လောကုတ္တရာကိစ္စမှာပဲဖြစ်ဖြစ်ဒီတပတ္တိ14ပါးဟာအမ္မတမအရေးကြီးတယ်ကြီးပွားတုတ်တက်မှုတွေဒီ၄ချက်ဆင်ဆက်မပြတ်လက်ပတ်နေလို့ရှိရင်ဒီပုဂ္ဂိုလ်ဟာစီးပွားရေးမှာလည်းမြင့်တယ်မြင့်သွားနိုင်တယ်ပညာရေးမှာလည်းပဲမြင့်တယ်မြင့်သွားနိုင်တယ်ဘဝအရေးမှာလည်းပဲမြင့်တယ်မြင့်သွားပြီးနောက်ဆုံးနိဗ္ဗာန်ချမ်းသာတည်းအောင်မျက်မှောက်ပြုနိုင်တယ်လို့မြတ်စွာဘုရားကဟောကြားတာဖြစ်ပါတယ်အဲကြောင့်လို့တံပတိ14ပါးအလေးထားပြီးတော့မိမိတို့တွေကုသိုလ်ကောင်းမှုကြိုးစားပြုလုပ်ခြင်းဖြင့်ပဋိရူပဒေသဆိုတာကံကပို့ပြီးလို့ရောက်လာနိုင်တယ်ပဋိရူပရောက်လာတဲ့အတွက်ကြောင့်သကုရိသူပဒေသရသူတော်ကောင်းအမိကိုရရှိလာနိုင်တယ်သူတော်ကောင်းအမိရရှိလာတဲ့အတွက်ကြောင့်ထိုသူတော်ကောင်းထံကတရားတွေကျမ်းနိုင်ရလို့အတ္တတမပဋိတိမိမိကိုစိတ်ထားတတ်လာတယ်မိမိကိုပြုပြင်တတ်လာတယ်ဆိုတာဒီကြောင်းကျိုးဆက်၄ပါးဟာဆင်းဆက်မပြတ်လဲပတ်ပြီးတော့ကောင်းကျိုးချမ်းသာတွေတစ်ခုပြီးတစ်ခုဘဝတစ်ခုကနေဘဝတစ်ခုချမ်းသာတစ်ခုကနေချမ်းသာတစ်ခုရရှိပြီးနောက်ဆုံးမှာမပင်မပန်းမဲ့နဲ့တဏှာမှာအဆုံးသတ်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်လိမ့်မယ်လို့ကိုယ်စီကိုယ်စီတတိကြီးစွာထားပြီးတော့ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်းသာဓုသာ